မြန်မာနိုင်ငံကိုစစ်မှန်တဲ့ Federal Democracy ပြည်ထောင်စုကြီးဖြစ်လာအောင်အားလုံးဝိုင်းဝန်းလှုပ်ဆောင်သွားဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြစ်ကြီးနားမြို့မှာဒီကနေ့ပြောကြားလိုက်ပါတယ်။ဒါအပြင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ငြိမ်းချမ်းရဖို့ကအရေးကြီးတာကြောင့်ငြိမ်းချမ်းရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောကြားပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကိုရန်နိုင်ကပြောပြပေးပါရှင
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီနေ့မှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိနေပြီးတော့82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဒီညမျိုးကမနောကမှာပြုလုပ်ခဲ့တဲ့ကချင်ပြည်နယ်ရဲ့အခမ်းအနားအတွင်းဒေါက်တာစုကြည်ဟာဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတော့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုကြီးဖြစ်ပေါ်လာအောင်အားလုံးဝိုင်းဝန်းကြိုးပမ်းကြဖို့လည်းတိုက်တွန်းလိုက်ပါတယ
်။ပြည်ထောင်စုဟာကျမတို့လိုလားတဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတော့အပြည့်အဝမဖြစ်သေးဘူး။ဒါကိုဖြစ်အောင်လို့ကျမတို့ရဲ့နိုင်ငံတော်အစိုးရကမကပြည်သူလူထုတွေအားလုံးကဝိုင်းနှင်းပြီးတော့ကြိုးစားဖို့လိုပါတယ်။အစိုးရတစ်ခုရဲ့ကိုပဲအောက်ကိုတယ်ဆိုတာဟာဒီမိုကရေစီမဆက်ပါဘူးဒီတကယ်တော့ဒီမိုကရေစီဆိုတာဟာပြည်သူလူထုပေါ်မှာအခြေခံနဲ့စနစ်မှလို့ပြည်သူလူထုအားကိုလည်းအစိုးရများပြန်ပြီးတော့အောက်ကိုရပါလေ
လွန်လည်ရပြီးတဲ့နောက်1948ခုနှစ်ကပထမဆုံးအတင်ကျင်းပခဲ့တဲ့ကချင်ပြည်နယ်နေ့ကိုတော့အဲ့ဒီအချိန်ကမြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဖြစ်တဲ့ရန်တိုင်ရင်သားဆက်ရှင်တိုက်တက်ရောက်ခဲ့တာဖြစ်ပြီးတော့ဒါကချင်ပြည်နယ်နေ့ဆိုရင်လည်းမြန်မာနိုင်ငံတွင်းမှာရှိတဲ့တိုင်းရင်သားအားလုံးနဲ့သက်ဆိုင်နေဆိုတာကိုဖော်ပြတာဖြစ်တယ်လို့ဒေါက်တာစုကြည်ကပြောကြားခဲ့ပါတယ်။ဒါပြည်ဒီရက်စ်အဆုံးသတ်ပြီးတော့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်ဆိုရင်တိုင်းပြည်မျိုးတိုးတက်ရေးအတွက်အကြောင်းလဲတွေကိုပြည်သူ့သားဖော်ဆောင်နိုင်မှာဖြစ်တယ်လို့ဒေါက်တာစုကြည်ကပြောပါတယ
်။ကျမတို့နိုင်ငံကအေဂျင့်တာရောက်သွားမယ်ဆိုရင်ကျမတို့နိုင်ငံအတွင်းမှာသာဆိုရင်ငြိမ်းချမ်းရေးရမယ်ဆိုရင်တမလာကြီးမင်းဆိုခဲ့တဲ့အတိုင်းနဲ့ဆယ်နှစ်အတွင်းတောင်မဟုတ်ဘူးကျမတို့ဟာတစ်နှစ်အတွင်းတောင်မှပြည်သူ့သားအကြောင်းလဲကိုမြင်ရလိမ့်မယ်လို့ကျမပြောချင်ပါတယ်။တကယ်ကိုပြည်တွင်းစစ်မီးတွေအလုံးငြိမ်းသွားပြီဆိုတာနဲ့ငြိမ်းသွားပြီးတာနဲ့တစ်နှစ်အတွင်းမှာအပြောင်းလဲတွေကိုသိသိသာသာမြင်ရလိမ့်မယ်။ကျမတို့လိုချင်တဲ့ခိုင်မာတဲ့အခြေအနေကိုတော့သမရာကြီးမင်းဆိုတဲ့အတိုင်းနဲ့ဆယ်စုနှစ်တစုတော့တစုလောက်ကတော့ပေးသေးချာချာကျမတို့ကြိုးစားပြီးတော့စနစ်တကျခိုင်မြဲအောင်လို့လုပ်ဖို့ရတော့ကျမတို့အလုံးရဲ့တာဝန်ဖြစ်ပါတယ
်။ဒါကြောင့်နိုင်ငံတော်မှာငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့အတွက်ဦးစားပေးပြီးတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေါက်တာစုကြည်ကပြောပါတယ်။
ဒီခုစာဖို့ဆိုတာပထမခြေလှမ်းအရေးကြီးဆုံးပါပဲဒီတော့ကျမတို့ရဲ့ပြည်ထောင်စုကြီးတကယ်ခိုင်မာဖို့အတွက်တိုးတက်ဖို့အတွက်ဖွံ့ဖြိုးဖို့အတွက်စပြီးတော့လှမ်းဖို့ဒီလှမ်းတဲ့ခြေလှမ်းကတော့ငြိမ်းချမ်းရေးခြေလှမ်းဖြစ်တယ်ဆိုတော့ကျမထပ်ပြီးတော့သတိပေးပြသည်ဒါလည်းအမြဲပဲကျမတို့ကြုံတိုင်းသတိပေးနေတဲ့ကိစ္စမှလို့အထူးထွေတော့ပြောဖို့မလိုပါဘူး
ဒီကြက်လာပိုင်းဒီတုန်းကတော့ကချင်ပြည်နယ်ပါဝင်မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒီကမှာစစ်ပွဲတွေကိုလေ့လာကြရပ်ဆိုင်သွားမယ်ဆိုပြီးတော့မြမတက်မတော်ဘက်ကကြေညာခဲ့ပါတယ်။ဒေါက်တာစုကြည်ကကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ခဲ့ပြီးတဲ့နောက်မှာတော့မြကြီးနားမြို့ကအမတ်1အခြေခံပညာအတန်းချောင်းကိုတွားရောက်ပြီးတော့အဲ့ဒီမှာရှိတဲ့ចောင်းသားចောင်းသူတွေနဲ့တွေ့ဆုံခဲ့ပါသေးတယ်။မနေ့ဇန်နဝါရီလ9ရက်နေ့ကတော့ဒေါက်တာစုကြည်ဟာကချင်ပြည်နယ်အထက်ပိုင်းကပူတာဝုန်းနဲ့နောင်မုံမြို့တွေကိုတွားရောက်ပြီးတော့အထက်နန်းထွာရရားလက်ဆက်စီမံကိန်းကြားပြီးဆက်ယုံဖွံ့ဖွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဒေါက်တာစုကြည်ရဲ့အချင်းပြည်နယ်ခီးစဉ်အတွက်မှာသူမနဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွေဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးမင်းသူဦးအောင်ဝင်းဒေါက်တာဝင်းမြတ်အေးနဲ့တခြားအစိုးရအဖွဲ့တာဝန်ရှိသူတွေလည်းလိုက်ပါသွားခဲ့ပါတယ်ခင်ဗျာ